မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်စက်တင်ဘာလ8ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်မသတင်းမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီကိုနိုင်ငံတကာစစ်ခုံရုံးတင်ဖို့ IEC တောင်းဆိုတဲ့တဲ့တင်ဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။အရတားတွေတေဆုံးရတဲ့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်လူမျိုးတုံးစီတဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီတပ်ကိုနိုင်ငံတကာစစ်ခုံရုံးကနေအ мян ဆုံးအရေးယူဖို့နိုင်ငံတကာကိုကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတောင်းဆိုလိုက်ပါတယ်။အရတားတွေကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ကိုနိုင်ငံတကာကအရေးယူဖို့လိုအပ်တယ်လို့ IEC ရဲ့အထွေထွေတွင်းရင်းမှုခူးပလူရယ်ကပြောပါရယ်စစ်ကောင်စီကိုလက်နက်ခဲယံတင်ဖို့ရောင်းချတာတွေပိတ်ဆို့အရေးယူဖို့နဲ့လေကြောင်းကနေတိုက်ခိုက်တာတွေကိုတားဆီးနိုင်ဖို့အတွက်လေယာဉ်စီတင်ဖို့ရောင်းချတာတွေကိုရပ်တန့်ပေးသွားဖို့လည်းတိုက်တွန်းထားပါရယ်ကင်းနီပြည်သူတွေအပါအဝင်ဒုက္ခရောက်နေကြတဲ့မြန်မာပြည်သူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်တိုးပေးဖို့လည်း IEC ကတောင်းဆိုထားပါရယ်အရသားတွေကိုနီလန်ပေါင်းစုံနဲ့ကျူးလွန်နေတာတွေကိုမျက်ကွယ်မပြုဘဲလက်တွေ့ကျပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ပေးဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ၊ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကို IEC ကတောင်းဆိုထားပါတယ်ရှင်။တိုင်းနယ်ပြည်နယ်၄ခုမှာနှစ်ပတ်အတွင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အယောက်40သေဆုံးပြီး40ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ9ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။NUG စီရင်အရဩဂုတ်29ကနေစက်တင်ဘာ6ရက်နေ့အထိရှမ်းကယားချင်းပြည်နယ်နဲ့စကိုင်းမကွေးမန္တလေးပဲခူးတိုင်းတွေမှာစစ်ကောင်စီကလေကြောင်းကနေ12ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာပါစစ်ကောင်စီတပ်ဟာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာမရှိဘဲအပြစ်မဲ့အရဲသားတွေကိုရည်ရွယ်ချက်ရှိရှိပစ်မှတ်ထားပြီးလေကြောင်းသုံးတိုက်ခိုက်နေတယ်လို့ NUG ကကြေညာချက်မှာဖော်ပြထားပါတယ်စေယုံစေကန်းတွေကျောင်းတွေအရဲသားနေအိမ်တွေစီရီဘာသာရေးအဆောက်အုံတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာတွေဟာဂျနီဗာကွန်ဗင်းရှင်းကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေလူသားချင်းစာနာထောက်ထားရေးနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုပျောင်ပျောင်တင်းတင်းချိုးဖောက်နေတာလို့လည်းဆိုပါတယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းဆူရက်ထာနီမြို့ကမြန်မာရွှေပြောင်းကလေးတထောင်ကျော်ပညာသင်နေတဲ့မြစ်တာရိပ်မြန်မာစာသင်ကျောင်းအပါအဝင်စာသင်ကျောင်း6ကျောင်းကိုထိုင်းအစိုးရကပိတ်သိမ်းလိုက်ပါတယ်ထိုင်းပညာရေးဝန်ကြီးဌာနကဒီမြန်မာကျောင်း6ကျောင်းကိုပိတ်သိမ်းပြီးနောက်တရားမဝင်ဖွင့်လှစ်ထားတဲ့မြန်မာစာသင်ကျောင်းတွေရှိမရှိထပ်စစ်ဆေးဖို့ကျန်တဲ့ဒေသအာဏာပိုင်တွေကိုညွှန်ကြားထားတယ်လို့ Bangkok Post သတင်းမှာဖော်ပြထားပါတယ်။ပညာရေးနဲ့ဖွံ့ဖြိုးရေး Foundation FED ရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကတနိုင်ငံလုံးမှာစစ်ဆေးဖို့ထိုင်းအစိုးရကညွှန်ကြားထားတာကြောင့်မြန်မာစာသင်ကျောင်းတွေအားလုံးအတွက်စိုးရိမ်ရတယ်လို့ပြောပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့စစ်ဆေးဖို့ဆိုတဲ့ထိုင်းအစိုးရရဲ့ညွှန်ကြားချက်ထဲမှာပညာရေးစင်တာတွေမှာစာတင်နေတဲ့ဝန်ထမ်းတွေရဲ့အလုပ်လုပ်ခွင့်နေထိုင်ခွင့်တွေကိုလည်းစစ်ဆေးဖို့ပါဝင်ပါတယ်။ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်ဖမ်းဆီးခံထားရတဲ့မြန်မာရွှေပြောင်းလုပ်သား131ယောက်ကိုကော့တောင်းနယ်ဆက်ဂိတ်ကနေမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကစက်တင်ဘာလ9ရက်မှာသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံရန်နောင်မြို့ကနေကော့တောင်းမြို့ကိုရေလန်းကနေတဆင့်စစ်ကောင်စီလက်အောက်ခံတာဝန်ရှိသူတွေစီလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာအမျိုးသား122ယောက်နဲ့အမျိုးသမီး9ယောက်ပါဝင်တယ်လို့ဆိုပါတယ်။ဒီလိုပြန်ပို့ခံရတဲ့သူတွေတဲကတချို့ကိုစစ်ကောင်စီကစစ်သားစုဆောင်းနေတယ်လို့ကာယကံရှင်မိသားစုတွေနဲ့အကူအညီပေးနေသူတွေကပြောထားပါတယ်။စစ်ကောင်စီကြေညာချက်မှာတော့နေရက်ပြန်လာတဲ့ရွှေပြောင်းမြန်မာအလို့သမားတွေကိုကိုယ်ရေးအချက်လက်တွေကောက်ယူပြီးတပ်ဆိုင်ရာနေရက်အသီးသီးကိုပြန်လည်ပို့ဆောင်ပေးသွားမယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်မှာထိုင်းနိုင်ငံကနေပြန်ပို့တဲ့150ကျော်တဲက23ယောက်နဲ့ဩဂုတ်9ရက်မှာပြန်ပို့တဲ့120ကျော်တဲက48ယောက်ကိုစစ်ကောင်စီတပ်ရဲနဲ့လူဝင်မှုကြီးကြပ်ရေးဌာနအဖွဲ့တွေပူးပေါင်းပြီးဖမ်းဆီးခဲ့တာလို့မြို့ကန်တွေက RFA ကိုပြောထားပါဗျ။ဖမ်းဆီးခံရသူတွေဟာအမျိုးသားတွေပဲဖြစ်ပြီးအသက်20ကျော်အရွယ်တွေဖြစ်တယ်လို့ဆိုပါတယ်ရှင်။မုံတိုင်းရာကီအရှင်ကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းမှာစက်တင်ဘာ8ရက်မွန်းလွဲပိုင်းကစလို့မိုးများလာနိုင်ပြီးရေကြီးတာမြေပြိုတာတောင်ပြိုတာတွေဖြစ်လာနိုင်တယ်လို့အရက်ဖတ်မိုးလေဝသပညာရှင်ဦးဝင်းနိုင်ကသတိပေးထားပါဗျ။စကိုင်းတိုင်းအထက်ပိုင်းမှာလည်းမိုးများပြီးချင်းတွင်းမြေကြီးတက်နိုင်တယ်လို့နေပြည်တော်မိထီလာနဲ့မန္တလေးအထက်ပိုင်းမှာမိုးများနိုင်တယ်လို့လည်းဆိုပါရယ်။ဒါ့အပြင်စက်တင်ဘာ17ကနေ19ရက်အတွင်းဘင်္ဂလားပင်လယ်အော်နဲ့တောင်တရုတ်ပင်လယ်ဘက်မှာလေပြင်းအားနဲ့ရေဝန်တွေ မုံတိုင်းတွင်ထပ်ဖြစ်လာနိုင်တယ်လို့လဲဦးဝင်းနိုင်ကခန့်မှန်းထားပါတယ်စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလားဗီဒါဦးစီးဌာနကတော့ပဲခူးတိုင်းရန်ကုန်တိုင်းအေရီတိုင်းတနင်္သာရီတိုင်းကရင်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ၈ရက်မှာ၂ရက်ကွက်ပြီးမိုးကြီးနိုင်တယ်လို့ထုတ်ပြန်ထားပါတယ်ရှင် မြောက်ပိုင်းညီနောင်မဟာမိတ်တုံးဘွဲ့ကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်ကောင်စီကစက်တင်ဘာ၂ရက်ကကျင်းညာလိုက်ပြီးဆွန့်လွတ်လိုက်ရတဲ့နယ်မြေတွေကိုပြန်ရဖို့ကြိုးပမ်းသွားမယ်လို့စစ်ကောင်ဆောင်ကပြောလိုက်ပါတယ်။ဒါဟာတိုက်ပွဲတွေမကြခင်ပြင်းထန်လာမယ့်လက္ခဏာလို့လေးလာသူတွေကပြောကြပါတယ်။ဘာကြောင့်မလဲ?ကျမကပဲစက်ပြီးပြောပြပါမယ်ရှင်။စစ်ကောင်စီကဆွန့်လွတ်လိုက်ရတဲ့နယ်မ ပြည်သူတွေကိုဘေးကင်းလုံခြုံရေးသတိပြုဖို့လဲစစ်ကောင်းဆောင်ကပြောခဲ့ပါတယ်လက်ရှိမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ကာကွယ်ရေးပူးပေါင်းတပ်တွေကထိန်းချုပ်ထားတဲ့မျိုးပေါင်း88မျိုးရှိသွားပြီလို့နိုင်ငံတကာမြန်မာသတင်းဌာန BNI မြန်မာ Peace Monitor ကဖော်ပြပါတယ်အာရခတပ်တော် AA ကချင်းပြည်နယ်ပလောဝမြို့နယ်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်ထက်ဝက်လောက်စုစုပေါင်း18မျိုးကိုအများဆုံးထိန်းချုပ်ထားတာပါ TNL က17မျိုးနဲ့ဒုတိယအများဆုံး MNDAA နဲ့ KIA က10မျိုးစီနဲ့တတိယအများဆုံးထိန်းချုပ်ထားကြပါတယ်ဒီလိုမျိုးတွေအများဆုံးထိန်းချုပ်ထားတဲ့မြောက်ပိုင်း၃ဘွဲ့ဖြစ်တဲ့အာရခတပ်တော် AA တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ကိုကန့်တပ်မတော် MNDAA တို့ကိုအကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကစက်တင်ဘာ2ရက်မှာကျင်ညာခဲ့ပါတယ
်ဒီလူတွေကိုမစစ်စမ်းမဆွေးနွေးတော့ဘူးအပြက်ပဲတိုက်မယ်ဆိုပြီးတော့ပြောလိုက်တာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လက်ထက်က AA ကိုအကြမ်းဖက်အဖြစ်ကျင်ညာထားတာကိုဆရာနာသိမ့်ပြီးတလကျော်ကြာ2021 March 17ရက်မှာစစ်ကောင်စီကပြန်လည်ရုပ်သိမ်းခဲ့ရာကအခုပြန်ပြီး AA အပါဝင်မြောက်ပိုင်း3ဖွဲ့ကိုအကြမ်းဖက်အဖြစ်စစ်ကောင်စီကပြန်ကျင်ညာလိုက်တာပါ
တိုက်ပွဲတွေပိုကျဲပြန့်သွားဖို့အတွင်းစီးတဲ့ကိုရောက်လာအထိဖိတ်ခေါ်နေဆိုတော့စကားသာဖြစ်နေပြီဆိုတော့အချက်ပဲလို့တော့ကျွန်တော်တို့ကသုံးသပ်မိပါတယ
်တစ်ဖက်မှာလည်းနိုင်ငံအနှံ့ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်အာဏာရှင်ဆန့်ကျင်တော်လှန်ရေးတပ်တွေကလည်းနေပြည်တော်မန္တလေးနဲ့ပြင်ဦးတွင်လိုစစ်ကောင်စီရဲ့အချက်ချကြတဲ့မျိုးကြီးတွေကိုပါထိုးစစ်ဆင်သိမ်းနိုင်ဖို့အတွက်တက်လှမ်းပြင်ဆင်နေကြပါတယ်ဒီအခြေအနေတွေဟာပြည်ရင်းမှာလာမဲ့လတွေအတွင်းလက်နက်ကိုင်တိုက်ပွဲတွေပိုပြင်းထန်လာမဲ့အခြေအနေတွေဖြစ်တယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်ကြပါတယ်ရှင်ဆက်လက်ပြီး RFA ဝိုင်းတော်သားဆော့ဖို့ခွာအပတ်စဉ်တနုရီနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတလှသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင
်ဘာသာရေးအစွန်မရောက်ကြဖို့ပုပ်ရဟန်းမင်းကြီး Francis ကမိတ်ကြလိုက်ပါတယ်ကမ္ဘာမွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကိုအလဲအပတ်ရောက်နေတဲ့အချိန်ဗုဒ္ဓဘုရားကအခုလိုမိတ်ကြလိုက်တာပါအကျံဖတ်လိန်လေလှည့်ဖြားပြီးတော့လူတွေရဲ့ဘာသာရေးယုံကြည်ချက်တွေကိုပြောင်းလဲလို့မရဘူးလို့လည်းပုပ်ရဟန်းမင်းကြီးကမိတ်ခဲ့ပါတယ်။အင်ဒိုနီးရှားလိုမွတ်စလင်တွေအများစုရှိပြီးတော့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့တွေဟာတခါတရံပဋိပက္ခဖြစ်နိုင်တဲ့အခြေအနေကိုလည်းသတိထားကြဖို့ဒီလိုမဖြစ်အောင်နိုင်ငံရေးခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသတိပေးခဲ့ပါတယ်။ပုပ်ရဟန်းမင်းကြီးဟာအရှိတောင်အာရှနိုင်ငံတွေဘက်ကို12ရက်ကြာခရီးထွက်လာတာဖြစ်ပြီးတော့အင်ဒိုနီးရှားပြည်လို့ရှိရင်တော့အရှိတီမော်နဲ့စင်ကာပူနိုင်ငံတွေကိုခရီးဆက်ပါမယ်ခင်ဗျာ။ထိုင်းနိုင်ငံကိုအပန်းဖြေခရီးထွက်လာရင်းနဲ့လူသက်လောင်ဖြောက်ခဲ့တဲ့အသက်30အရွယ်စပိန်နိုင်ငံသားဒန်နီယယ်ဆန်ချိုကိုထောင်ဒဏ်တသက်တကျွန်းနဲ့ငွေဒဏ်ဒေါ်လာ33,000ကျော်ပေးဆောင်ဖို့ထိုင်းတရားရုံးကမိန့်ချမှတ်လိုက်ပါတယ်။ဆပ်ဖို့မှုတယောက်လည်းဖြစ် YouTuber တယောက်လည်းဖြစ်တဲ့ဒန်နီယယ်ဆန်ချိုဟာပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံကွန်ပကန်ကျွန်းကိုရောက်လာခဲ့ပြီးတော့အဲ့ဒီမှာလူချင်းစုံခဲ့တဲ့ကိုလံဘီယာနိုင်ငံသားခွဲစိတ်ဆရာဝန်တယောက်နဲ့စကားများရန်ဖြစ်ရင်ကနေလူသက်မှုဖြစ်ခဲ့တာပါ။အဲ့ဒီဆရာဝန်ရဲ့ခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်ပြီးတော့ကျွန်းပေါ်မှာတနည်းအားစီထွန့်ပြစ်ထားခဲ့တာလည်းဖြစ်ပါတယ်။ဒန်နီယယ်ဆန်ချိုဟာစပိန်မှာနာမည်ကြီးလူသိများတဲ့ရုပ်ရှင်မင်းသားရိုဒေါ်ဖိုဆန်ချိုရဲ့သားဖြစ်တာကြောင့်ဒီအမှုကိုစပိန်နိုင်ငံသားတွေစိတ်ဝင်စားရှိနေကြပါလိမ့်ခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရေကြီးလို့သေဆုံးတဲ့သူ9ယောက်ထိရှိလာနေပြီလို့ Reuters သတင်းကဖော်ပြပါတယ်။လူသန်းနဲ့ချီပိတ်မိနေပြီးတော့မတန့်ရှင်းတဲ့ရေကြောင်ယောဂါတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ဝမ်းရှော့ဝမ်းပြက်အရေးပြားယောဂနဲ့မွေကြိုက်ခံရတဲ့သူတွေတိုးလာနေပြီးတော့24နာရီအတွင်းမှာတင်လူအယောက် 9,000 ကျော်ရှိတယ်လို့ကျန်းမာရေးဌာနကအင်္ဂါနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကနေစလို့မိုးသွဲထန်ပြီးတော့မြေကြီးရှန်တာကြောင့်လူ9,000ကျော်ရေပိဒုက္ခကြုံနေရတယ်လို့အာဏာပိုင်တွေကပြောထားပါတယ်။ ရေဘေးကြောင့်ဒေါ်လာတန်း300လောက်တန်မိုးရှိတဲ့ကောက်ပဲသင်းနဲ့နေဆုံးရှုံးရပြီးတော့လေသမားတန်းခွဲလောက်ဒုက္ခတွေကြုံနေရတယ်လို့လည်းပြောပါတယ်ခင်ဗျာ။ရုပ်ချော်ချော်နဲ့ကောင်းလေးကောင်းမလေးတွေကိုကိုသွေးဆောင်ဖျားယောင်းလာလို့ရှင်တတိထားကြဖို့ကျောင်းသားလူငယ်တွေကိုတရုတ်ထောက်လှမ်းရေးအေဂျင်စီကနေတတိပေးလိုက်ပါတယ်။အဲ့ဒီလူတွေဟာကိုယ့်စီကနေတရုတ်နိုင်ငံအမျိုးသားလုံခြုံရေးကိုထိခိုက်နိုင်မဲ့တိုင်းတစ်ပါးကိုတရှို့လုပ်ပေးမဲ့သတင်းချက်လက်တွေပုံစံမျိုးစုံနဲ့ရယူလာနိုင်တယ်လို့လုံခြုံရေးဝန်ကြီးဌာနကပေါက်တဖူနေမှာတတိပေးကြထုတ်ပြန်တာပါ။နိုင်ငံသားတိုင်းပြည်ကတရှို့တွေဟာတရုတ်ပြည်သူတွေကိုစီးယုံပြီးတော့တိုင်းပြည်ကိုသစ္စာဖောက်အောင်လုပ်နေတယ်လို့လည်းပြောထားပါတယ်။အထူးသဖြင့်တိုင်းပြည်နဲ့ပတ်သက်ပြီးတော့အရေးကြီးအချက်လက်တွေရှိနေတဲ့ចောင်းသားလူငယ်တွေကိုပြစ်မှတ်ထားချီကပ်နေတာကိုတွေ့ရပြီးတော့နိုင်ငံသားတိုင်းပြည်တချို့ကထောက်လှမ်းရေးတွေအဲ့ဒီလိုလုပ်နေတာကိုစစ်ဆေးတွေးရှိထားပြီးလို့လည်းလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။တရုတ်ရာဇဝတ်ကိုင်းနေအွန်လိုင်းလောင်းကစားနဲ့ငွေလိမ်ကိုင်းတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့စွပ်စဲချက်နဲ့ဖမ်းဝရမ်းထုတ်ခံထားရတဲ့ဖိလစ်ပိုင်မျိုးတော်ဝန်ဟောင်းအဲလစ်ကောင်းကိုအင်ဒိုနီးရှားမှာဖမ်းမိပြီလို့အာဏာပိုင်တွေကဗုဒ္ဓဘူးတွေကပြောပါတယ်။အဲလစ်ကောင်းဟာတရုတ်ရာဇဝတ်ကိုင်းနေချိတ်ဆက်ပြီးတော့ဒေါ်လာ200,000နီးပါးငွေကြေးခဝချခဲ့တယ်လို့စွပ်စွဲခံရတာပါ။သူကိုစုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်ကဆင့်ခေါ်ခဲ့ပေမဲ့အစစ်မခံဘဲနဲ့လွန်ခဲ့တဲ့တလလောက်ကလေးကထွက်ပြေးသွားတာဖြစ်ပါတယ်။မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေပါထွက်ပြေးသွားပြီးတော့အခုအင်ဒိုနီးရှားမှာနောက်ဆုံးအဖမ်းခံရတာပါ။အင်ဒိုနီးရှားအာဏာပိုင်တွေကသူ့ကိုဖိလစ်ပိုင်ပြန်ပို့မယ်လို့လည်းပြောထားပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကပ
ါ။အခုတော့ရခိုင်တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
ဒုက္ခသည်တီကိုနေရပြန်ပို့ဖို့ကိစ္စအာရခတက်တော့အေနဲ့ဆွေးနွေးရှောင်းကောင်ဘင်္ဂလားဒေ့ရှ်ဆိုတော့ကပရိုလိုက်ပါရယ်ဒုက္ခသည်တီနေရပြန်ပို့ဖို့ကိစ္စတော့လေကူရှုံးမောစီဖို့ရခိုင်နေရအများစုကိုထိန်းချုပ်ထားရအေနဲ့စာသရီလင်ကောင်တို့ခုလိုအဲနေရလို့ပရိုလာဆိုဖိုက်ပါရယ်စက်တင်ဘာ3ရက်နေ့ကကြောင်းပါရယ်တရုံစာရှောင်းလောင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခါရယ်အဂရီကီကပရခတ်တော့ပါအခုပဲဘင်္ဂလားဒေ့ရှ်နိုင်ငံ ਈ ပေါ်ဆာချပေါ်အေးဖာကလေးကရူဆိုမနာဒရာဝန်စားသွလာကေပူပေါင်းဆောင်ရလာဘောလို့ပရင်ကာရီတောင်းခံဦးခိုင်သူခါကမီဒီယာတိကိုပြောထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဘရိခါရီ2016ခုနှစ်ကတည်းကသင်းနေရှိတဲ့ဒုက္ခသည်တီရောဟင်နေမလားဘရိခါရီနလာခန်တွန်လူတွေရှိုက်ထောင်နေစေပရက်ချာထဲမဲ့ထောပီလာတဲ့တော်တော်နဲ့လူသားချစာနာမွန်ဆရာကိုရင်ပြဖို့အခါခင်းလာတဲ့တော်တော်ထဲမဲ့လက်ခံဖို့မဖိုင်နိုင်တော့ပြလို့လေဘင်္ဂလားဒေ့ရှ်အစိုးရကပြောထားပါသေးတယ်အရခတ်တတော် AA ဘဝညီနောင်မဟာမိတ်အဖွဲ့တီကိုအကရန်ဖာ OCD Pride စက်တင်ဘာ2ရက်နေ့မှာစိုက်ကောင်စီကကြင်ညာခါပါရဲစိုက်ကောင်စီကကြင်ညာရတဲ့ AA နဲ့မဟာမိတ်တီ Pride ရမှာမြို့သားမဟာမိတ်တက်မတော် MNDA တအားမြို့သားလွမ်ရော်ရဲတက်မတော် TNLA ရောပါဝင်ပါရဲရောင်းသုံးဖွဲ့တီကအရခတ်တတော် AA ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလာထာ2020မတ်လမှာအကရန်ဖာအဖွဲ့ Pride နဲ့မဲ့ခါစပါအနာသိမွန်လွယ်2020ခုနှစ်ဖေဖော်ဝါရီနှောင်းပိုင်းမှာစိုက်ကောင်စီနဲ့အေကညီနေမှုတရှိုးဟင်ခမနာစိုက်ကောင်စီကအေကိုအကရန်ဖာဖရိုက်ပညာထားစကားနဲ့ပြဖြတ်ခါပါရယ်ညီနောင်မဟာမိတ်သုံးဖွဲ့ဥဆောင်တဲ့တိုက်ပညာနှိုက်ခရိုက်စိုက်ဆောင်ရင်းမှာရခိုင်နဲ့ရှမ်းရော့အပေါ်မှာမြို့အတော်များများကိုစိုက်ကောင်စီကလာလွှဲလိုက်ရပြီးနောက်ပိုင်းအကရန်ဖာအဖွဲ့ဖက်ခင်မဲ့ပညာလာခါစပါရခိုင်ပြည်နယ်မြို့တော်စိုက်တွေ့အနေမှာအော့ဂတ်လကုံကစိုက်ကောင်စီနဲ့အရခတ်တက်တော့အေရောတိုက်ပွဲစတောင်းဖိုက်ခါပါရယ်စိုက်တမရိုနေမိလောင်ရော်နေရှောင်းထေကိုဝါရောက်လာတဲ့စိုက်ကောင်စီဇာတောင်ဖို့ကိုအေဖာကတိုက်ခိုက်စော်ကနေဇာတောင်ခါစလို့ဒေသခံတီကပရောပါတယ်တိုက်ပွဲမှာအေကအသာစီရာခမနာစိုက်ကောင်စီဖာကလွန်ခရစ်တက်စကန်ဒီတူမွန်ရှာထားလိုက်တယ်လို့မြန်မာတီကပရောပါတယ်မရိုပပက်လီမှာဟင်းနေတဲ့ရော်ဒီကိုဖေရှာမနာစိုက်ကောင်စီကစိုက်ရီအကာကွေတီလှူထားတဲ့ပိုင်းစိုက်တွေအင်းကန်နာတချောင်းမှာလည်းခရန်ဇီရိုကာမနာမှိုင်းတီထောင်ထားပါတယ်ဆိုင်တွင်မိုင်းမှာလေဆိုင်ရင်ဒီအသွန်အနေထပရွန်ဆွန်သာစတိကိုဒရာဂွန်ဆိုင်ရဲတော်ရမရကပရောပါရယ်ဆိုင်ကောင်စီကဒေသခံတီကိုမရိုထေးနဲ့တရှိုးရော်ဒီမှာတစုတစည်းတထမနာပပက်လေးကိုပိုင်ဆိုးထားရတော့တဲ့တိုက်ပွဲဖိုက်လိုက်ရပိုင်မင်းဖိုးစိုးကိုစိုးရင်လို့ရော်ဒီမောက်ဒေသခံတယောက်ကအာဖေရခိုင်စီဆိုင်ကိုပရောပါရယ်ရခိုင်ဝင်းနေမရောဆိုင်တွင်နေကိုတိုက်ပွဲတီရောဟင်လာစနဲ့အမြပိုင်မင်းနေဒေသခံပြည်သူတီစိုးရင်မတီလေးမော်တာလာနေပါရယ်ဒေနှိုက်ဆဲမကစမနာစိုက်တင်မျိုးကိုမရိုနေပရီသူတီကွန်မြူနတီ NGO အဖွဲ့တီဆွန့်ခေါ်ခါခဲ့ကလေးလူနေစုကတော့ဖိတ်သာရှုတင်မှုနဲ့အကောင်မျိုးမျိုးကပိုင်မကျန်နေခါခဲ့ပါရယ်လာဟိမှာစိုက်ကောင်စီကကုံတောင်သွန်ဖို့ဝန်ရောက်စော်ကိုလေးထဲမဲ့ပိုက်ဆိုးလိုက်ရတော့တဲ့ကုံစင်းနုံခရီးဒန်ဘာကုံနေခဲ့ပါရယ်မောင်တော်မျိုးကို AA ကသိမ့်ပိုက်ပိကရခိုင်ပရင်နေရောက်ပိုင်မှာစိုက်ကောင်စီထင်းရှုပ်ထားသောစိုက်တွေ့တမျိုးတွေရကျန်စီဖို့ဖိုက်ပါရယ
် RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်